္ဂလာညနေခင်းမှာသောတာရှင်များရှင် VOA American တန်ရဲ့2019ခုနှစ်ဇွန်လ26ရက်ဗုဒ္ဓဟူးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်လေးကိုတာဝန်တင်ဆက်ပေးပါမယ်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းလေးကိုနားလောင်နေကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။အတူဆုံးစစ်ဆေးမှုရဘမူလာကအောက်လွတ်တော်ကွန်ပဏီနှစ်ခုရှိမှာမိမျက်နာတွေကိုနောက်လွတ်ကြရင်လူသိရှင်ကြားဖြေဖို့သဘောတူလိုက်ပါပြီ။နေဆက်ဖြတ်ပြီးအမေရိကန်နဲ့ဝင်မှုကြိုးစားတဲ့အဖေနဲ့သမီးငယ်လေးတို့ယင်းနှစ်တည်ဆုံတဲ့တပုံကြောင့်ရွှေပြောင်းဝင်သူတွေရွေပိုပြီးအာရုံစိုက်လာကြပါတယ်။ဟောင်ကောင်နဲ့ဖိလစ်ပိုင်မှာ G20 ထိပ်သီးအစည်းအဝေးအကျိုးဆန္ဒပြပွဲတွေလုပ်ကြပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားပွဲထိပ်သီးသတင်းတွေကိုလည်းတည်ရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းမှော်ရီမှာတော့ရခိုင်ပြည်နယ်မှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့အကြားတိုက်ပွဲတွေဒီကနေ့အထိဆက်ပြီးတော့ဖြစ်ပွားနေတဲ့အပေါ်မှာ
ဒီနေ့မှာကြောက်တယ်မြို့နယ်မှာမုံမီပြားရဲ့ဒီအရှိတ်ပြေပေါ့အဲ့ဒီအုပ်ဟိုတောင်သားမှာဒီမနေ့အာယုံ
အေးပြန်ကြိုက်တာဝန်ခံခိုင်ဒုက္ခပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူဒီကနေ့ကြာရောက်တဲ့အပြည်ပြည်ဆိုင်ရာမူရည်စေဝါတိုက်ဖြည့်ရင်းဒီမှာရှမ်းပြည်နယ်အရှိပိုင်းအထူးဒေသ၄မှာမူရည်စေဝါမျိုးစုံကီလို1000ကျော်ကိုမိရှုဖျက်ဆီးခဲ့တဲ့အကြောင်းနဲ့မြန်မာနိုင်ငံမှာ AH1N1 PDM09 အမျိုးအစားတကွေးရောဂါကြောင့်တေဆုံးသူ6ရှိပြီဖြစ်တဲ့အကြောင်းစရတဲ့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါရှင်
။2016ခုနှစ်သမရရွေးကောက်ပွဲမှာရုရှားဝင်နောက်ခဲ့တဲ့ပေါ်စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးမှုရဘမူလာကဇူလိုင်လကျရင်အောက်လွတ်တော်တရားရေးနဲ့ထောက်လွှမ်းရေးကော်မတီတွေရှိမှမင်းမြန်းတာတွေကိုပြောဆိုဖြေကြားဖို့သဘောတူလိုက်ပြီးဖြစ်ပါတယ်။အဲဒီကျနာပွဲဟာအများပြည်သူတယောက်နဲ့တကပွင့်ကျနာပွဲဖြစ်မှာပါ။အောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျရိုးနက်တလာနဲ့ထောက်လိုင်းဆိုင်ရာကော်မတီဥက္ကဋ္ဌအဒမ်ရှစ်တို့အင်ကာလီနောက်ပိုင်းကထုတ်ပြန်တဲ့ပူးတွဲစာမှာဇူလိုင်လ18ရက်နေ့မစ္စတာမူလာထွက်ဆိုပွဲကိစ္စကြေညာထားတာပါမစ္စတာမူလာရဲ့နှစ်နှစ်ကြာစုံစမ်းစစ်ဆေးမှုတွင်ဒီစုံစမ်းစစ်ဆေးမှုကိုရပ်ပစ်ဖို့သမ္မတဒေါ်နယ်ထရမ့်ကကြိုးစားပြီးတော့တရားရေးပိုင်းကိုဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုလည်းစုံစမ်းစစ်ဆေးခဲ့ပါတယ်တချို့အချက်လက်တွေကိုဖုံးအုပ်ထားပြီးတော့မှအီဗီလာကထုတ်ပြန်တဲ့မစ္စတာမူလာရဲ့နောက်ဆုံးအစီရင်ခံစာထဲမှာရွေးကောက်ပွဲကာလအတွင်းမစ္စတာထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားတို့ကြားပူပေါင်းကြံစီလှုပ်ဆောင်ခဲ့တာမရှိဘူးလို့ကောက်ချက်ချထားပြီးမြဲတရားရေးပိုင်းကိုဝင်ဆွတ်ဖက်ခဲ့ကြလားဆိုတာကိုတော့အတိအကျမှတ်ချက်ပေးမထားပါဘူး။ဒါနဲ့ပတ်သက်ပြီးမစ္စတာမူလာကကြိုပြင်ထားတဲ့ထုတ်ပြန်ချက်တခုကိုမေလမှာဖတ်ပြခဲ့ပြီးမြဲသတင်းတော့ဒီမေကွန်းမေခွင့်မရခဲ့ပါဘူး။သူ့အနေနဲ့အများပြည်သူရှေ့ပြောဆိုဖြေကြတာမျိုးမလုပ်ရဘဲသူ့အစီရင်ခံစာမှာရေးထားတဲ့အတိုင်းနဲ့အတိဖြစ်စေချင်တယ်လို့အဲ့ဒီအချိန်ကမစ္စတာမူလာပြောထားပါဗျ။
မက္ကဆီကိုနိုင်ငံကနေရီယိုဂရန်ဒီမြစ်ကိုဖြတ်ပြီးတော့အမေရိကန်ပြည်ထောင်စုထဲဝင်ရောက်ဖို့ကြိုးစားခဲ့ကြတဲ့အယ်ဆာဗာဒေါနိုင်ငံကရွှေပြောင်းဝင်ရောက်သူတအဖနှဦးပြေးခဲ့တဲ့တနင်္လာနေ့ကယင်းနှစ်တည်ဆုံတော်တဲ့တပ်ပုံကိုမက္ကဆီကိုသတင်းစာလာဟိုနာဒါကပထမဆုံးဖော်ပြခဲ့ပါတယ်။ဒီနောက်မှာတော့အဲ့ဒီတပ်ပုံတွေလူမှုကွန်ရက်တွေနဲ့သတင်းဌာနတွေမှာအခြေတွင်ဖော်ပြခဲ့တဲ့အတွက်အမေရိကန်မက္ကဆီကိုနယ်စပ်မှာခလုံးခွန်ရာရေးစောင့်ဆိုင်းနေကြတဲ့ရွှေပြောင်းခြေချသူတွေရဲ့အခြေအနေတွေအပေါ်ပို့ပြီးတော့အာရုံစိုက်ဆရာဖြစ်သွားစေပါတယ်။ဒီဖြစ်ရကြောင်အဲ့ဒီလိုစိတ်ထိခက်ဆရာတပ်ပုံမျိုးတွေကိုဖော်ပြတာတင်တော်ရလားဆိုရဲညင်းခုံမှုတွေလည်းထွက်ပေါ်လာပါတယ်လာဟိုနာဒါနဲ့ AP သတင်းဌာနတို့ရဲ့အဆိုအရအမေရိကန်မှာနိုင်ငံရေးခလုံးခွင့်ရှောက်ထားရတာစိန်ဖြီတော့တဲ့ Oscar Ramirez နဲ့သူ့ရဲ့ဇနီးတမီရိုနဲ့အတူမြစ်ကိုဖျက်ဖို့ပြီးခဲ့တဲ့တင်းနွေကဆုံးဖြတ်ခဲ့တယ်လို့ဆိုထားပါတယ် Ramirez ကအသက်နှစ်နှစ်အရွယ်သူမီလေးကိုသူ့ရဲ့ T-shirt အောက်ကနေတိုင်းပြီးတော့မြစ်တစ်ဖက်အရောက်ကူးနိုင်ခဲ့ပေမဲ့လည်းသူ့ဇနီးကိုကူညီဖို့ပြန်ကူလာတဲ့အချိန်မှာတားဖာနေအောင်စလုံးရေးစီးတန်တဲ့မြစ်ရေးစီးကြောင်းနဲ့ပါသွားခဲ့တာပါ El Salvador နဲ့ Mexico အဆိုအရပူးပေါင်းပြီးတော့ကျန်းရေးတဲ့ရုပ်အလောင်းတွေပြန်လည်ဖို့လုပ်ကိုင်နေပါတယ် El Salvador နိုင်ငံဝန်ကြီး Alexandra Hill ကအခြားရွှေပြောင်းခြေချသူတွေကိုလည်းအသက်အန္တရာယ်ရှိတဲ့စွန့်စားမှုမျိုးတွေမလုပ်ကြဖို့တိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းရွှေပြောင်းခြေချသူ283ထက်မနည်းတည်ဆုံခဲ့ကြအောင်အမေရိကန်အစိုးရကလည်းသတင်းထုတ်ပြန်ထားပါတယ်
။အမေရိကန်နဲ့အီရန်နှစ်နိုင်ငံစလုံးကစစ်မဖြစ်ချင်ဘူးလို့ပြောထားကြပေမဲ့လည်းနှစ်ဖက်ထိပ်တန်းတာဝန်ရှိသူတွေကြားမှာတော့စပြောစကားနဲ့တရီပြေးပြောဆိုတာတွေဆက်လုပ်နေကြပါတယ်။အီရန်အုပ်ဆောင်အယာတူလာအလီခါမေနီကအမေရိကန်ဟာကမ္ဘာပေါ်မှာအရေးဆက်ဆုံးအစိုးရဖြစ်ပြီးစစ်ပွဲတွေပြည်ပခန့်တွေနဲ့ကိုကျိုးရှာခေါင်းပုံဖြတ်မှုတွေရဲ့လက်တင်နိုင်ငံတစ်ခုဖြစ်တယ်လို့ဒီကနေ့ဝေဖန်ပြောဆိုပါတယ်။ဖိနှိပ်တဲ့တံခါးရည်ရွယ်မှုတွေကြောင့်အီရန်နိုင်ငံသားတွေခံစားကြရပြီမလဲ။အားနည်းသွားတာမဟုတ်ဘဲအင်အားခိုင်မာစေတယ်လို့လည်းသူ့ကိုယ်တိုင်ပေါ်အမေရိကန်ကတံခါးအရေးယူထားအပြီးဂျပန်အတွင်းမှာပဲခါမီနီကပြောသွားပါတယ်။အမေရိကန်ဟာစစ်ဆက်ညှိနှိုင်းပွဲတွေမှာတခြားနိုင်ငံတွေကိုလှည့်ပြတ်တတ်တဲ့နိုင်ငံဖြစ်တယ်လို့လည်းခါမီနီကပြောပါတယ်။ကမ္ဘာနီကိုတန်ခတ်ရေးယူတာဟာအီရန်နိုင်ငံကိုတိုက်ခိုက်တာနဲ့အတူတူပဲလို့အီရန်အစိုးရတာဝန်ရှိသူတို့ကပြောထားတယ်လို့သမ္မတဟက်ဆန်ရူဟာနီကလည်းအမေရိကန်အစိုးရရဲ့လုပ်ရက်ဟာတိတ်ကိုဆိုးရွားပြီးမိုက်မဲတဲ့လုပ်ရက်ဖြစ်တယ်လို့ရုံးမြင့်တန်ကြားကထုတ်လွှင့်တဲ့မိန့်ခွန်းမှာပြောထားပါတယ်။ သူ့နိုင်ငံအနေနဲ့အမေရိကန်နဲ့ဆင်မဖြစ်ချေပေမဲ့ဘယ်လိုကျူးကျော်မှုမျိုးကိုမဆိုအပြင်းထန်တုံ့ပြန်သွားမယ်လို့အီရန်သမ္မတကပြောပါတယ်
အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းမှာဖြစ်ပွားခဲ့တဲ့ဂျုံကိုတိုက်ခိုက်မှုတစ်ခုအတွင်းမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO ဦးဆောင်တဲ့လုံခြုံရေးမဟာမိတ်အဖွဲ့ကအမေရိကန်တပ်သား2ဦးကြာဆုံသွားကြောင်း NATO ကပြောပါတယ်။ဒါဟာဆိုရင်ဒီနေ့အတွင်းကြာဆုံခဲ့ရတဲ့အမေရိကန်တပ်သားအရေအတွက်6ဦးအထိရောက်သွားတာပါ။တပ်ဆိုင်ရာမိသားစုဝင်တွေကိုအကြောင်းမကြားသိခင်မှာကြာဆုံတပ်သားတွေရဲ့နာမည်ကိုကြေညာမှမဟုတ်ဘူးလို့ဒီကနေ့ထုတ်ပြန်တဲ့ Resolute Support Mission ရဲ့ကြေညာချက်မှာပြောထားသလိုတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့အချိန်နဲ့နေရာတွေကိုတော့ဖော်ပြမထားပါဘူး။တာလီဘန်တပ်ဖွဲ့ကတော့အမေရိကန်တပ်သား2ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုကိုသူတို့လက်ချက်အဖြစ်ပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့ဘက်ဝါဒက်ပြည်နယ်ကဆိုင်ယက်ဒဘတ်အယက်မှာအင်္ဂါနေ့ကတိုက်ခိုက်ခဲ့တယ်လို့တာလီဘန်အဖွဲ့ပြောခွင့်ရဇဘီဟူလာမူဂျာရစ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းမူဂျာရစ်ပြောဆိုထားတဲ့အမေရိကန်တပ်သား2ဦးသေဆုံးခဲ့တဲ့တိုက်ခိုက်မှုဟာအခုနောက်ဆုံးတက်ခဲ့ခံရတဲ့ဖြတ်တစ်ခုထဲကိုပဲရည်ညွှန်းပြောဆိုရလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူ
း VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ5ကီလိုမီတာ7 kHz 1068 9 5ကီလိုမီတာ19 kHz 15565နဲ့5ကီလိုမီတာ25kilohertz 11965တော့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့ဗုဒ္ဓညနေပတ်တွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်တောင်တရုတ်ပင်လယ်နယ်နိမိတ်ပိုင်ဆိုင်မှုဆိုင်ရာညင်ပွားနေကြတဲ့တရုတ်နိုင်ငံနဲ့အရှေ့တောင်အရှေ့နိုင်ငံတွေအကြားရေကြောင်းသွားလာမှုဆိုင်ရာလိုက်နာရမယ့်စီကံသတ်မှတ်ချက်ပထမအဆင့်ကိုဒါမဲ့လာတွေအတွင်းအပိတက်လှုပ်ဆောင်သွားကြဖို့အီးမန်းထားကြပါတယ်အခြားဒေသမှာနယ်မြေပိုင်ဆိုင်မှုဆိုင်ရာညင်ပွားနေတာကိုဖြေရှင်းဖို့ကြိုးစားလာတာ18နှစ်ကြာပြီတဲ့နောက်သဘောတူညီချက်တစ်ခုရမယ့်အခြေအနေကိုရောက်လာတာပါပင်နိုင်ငံကဘဲကျွန်းကိုပိုင်နေဆိုတဲ့အခြေတင်ကိစ္စရပ်တွေအပါအဝင်စီကံသတ်မှတ်ချက်ထဲမှာအဆင်ပြေဖြစ်နေတဲ့ကိစ္စရပ်တွေကိုဖြေရှင်းဖို့တရုတ်နဲ့အရှေ့တောင်အရှေ့နိုင်ငံများအာဆီယံဖွဲ့ဝင်ဆန်နိုင်ငံအကြားလူလောက်တဲ့ပြောဆိုဆွေးနွေးမှုတွေရှိထားပြီးလို့အာရှဒေသလိလာသူတွေကပြောပါတယ်။နိုဝင်ဘာလကျရင်အလှည့်ကျဥက္ကဋ္ဌထိုင်းနိုင်ငံမှာကျင်းပမယ့်35ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေအတွင်းသဘောတူညီချက်ရမယ်လို့မျှော်လင့်ထားကြတာပါ။ကျေပြန့်ပြီးတော့အသွာအလာများတဲ့တောင်တရုတ်ပင်လယ်အတွင်းမှာတင်မောတွေကြားထိခိုက်မှုမဖြစ်အောင်ရှောင်နိုင်မှုနဲ့ဘယ်လိုမတော်တဆဖြစ်မှုမျိုးကိုမဆိုဖြစ်ရှင်းနိုင်ဖို့သဘောတူချမှတ်မဲ့စီကံသတ်မှတ်ချက်ကအထောက်အကူဖြစ်စေမှာပါဇွန်လ9ရက်နေ့ကဖိလစ်ပိုင်နဲ့ပြုတ်တင်မောတွေတိုက်မိပြီးတဲ့နောက်လိုင်းနိုင်ရမယ့်စီကံသတ်မှတ်ချက်ကိုအမြန်ဆုံးလက်မှတ်ရေးထိုးကြဖို့ဘိုးဘီတွန်းအားဖြစ်စေခဲ့တာလည်းဖြစ်ပါတယ
်ဂျပန်နိုင်ငံမှာတောက်ကြနေချင်းပါတော့မဲ့ဆက်မှုထိပ်သီးညီလာခံဆက်မှုထိပ်သီးနိုင်ငံ20 G20 ညီလာခံမှာဟောင်ကောင်ရဲ့လွတ်လပ်ခွင့်ကိုဖယ်ရှားဖို့လုပ်နေတဲ့တရုတ်နိုင်ငံရဲ့အပြုအမူကိုလက်မခံကြောင်းအဖွဲ့ဝင်နိုင်ငံတွေဘက်ကပြတ်သားဖို့ဟောင်ကောင်မှာဒီကနေ့ချိန်တက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ Help Hong Kong ဟောင်ကောင်ကိုကူညီရပါဆိုတဲ့ဆက်မှုတွေကင်ထားကြတဲ့ဆန္ဒပြသူ1000လောက်က G20 ကောင်စစ်ဝင်ရုံးတွေကိုချိန်တက်ပြီးတော့သူတို့ရဲ့မေတ္တာရက်ခံချက်တွေကိုပေးအပ်ခဲ့တာပါ။ကိုပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရထားတဲ့ဟောင်ကောင်ကလည်းတရုတ်ပြည်မကိုတရားခံလွှဲပြောင်းရေးဥပဒေကြောင့်ကိုလုံးဝရုပ်သိမ်းဖို့ဒီလထဲမှာပဲတောင်းဆိုဆန္ဒပြပွဲတွေကြောင့်ဟောင်ကောင်ကျွန်းမှာလုံးလုံးရှိရှာဖြစ်သွားခဲ့တာပါ။ဂျပန်နိုင်ငံအိုဆာကာမြို့မှာကျင်းပမဲ့ G20 ညီလာခံမှာတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံတဲ့အခါဟောင်ကောင်ဆန္ဒပြပွဲအကြောင်းဆွေးနွေးဖို့စီစဉ်ထားတယ်လို့အမေရိကန်သမ္မတဒိုနယ်ထရမ့်ကပြောဆိုထားပေမဲ့လည်း G20 ညီလာခံမှာဟောင်ကောင်ဆန္ဒပြပွဲအကြောင်းပြောဆိုဆွေးနွေးခဲ့မပြုနိုင်ဘူးလို့တရုတ်နိုင်ငံကပြောဆိုထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာလည်းဥရုယာတီပြောင်းလဲမှုအရေးတက်ကြွလို့ရှာသူတွေကမနီလာမြို့ကဂျပန်တန်ယုံကိုဒီကနေ့ချိန်တက်ဆန္ဒပြခဲ့ကြတာပါ။ကြောင်မီသွင်းနဲ့ကန်လွန်ရေနံသူဖော်ရေးလုပ်ငန်းတွေအတွက်ရမုံငွေချပေးတာကိုရပ်ပစ်ပြီးဥရုယာတီပြောင်းလဲမှုအတွက်ပို့ပြီးတော့လုပ်ကွက်ကြဖို့ G20 ညီလာခံတက်ရောက်လာမဲ့နိုင်ငံအားလုံးကိုဆန္ဒပြသူတွေတောင်းဆိုကြတာဖြစ်တယ်လို့ဂျပန်နိုင်ငံကိုအဓိကရည်ရွယ်ပြီးတောင်းဆိုကြတာလည်းဖြစ်ပါတယ်။
အိန္ဒိယနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဒီကနေ့တွေ့ဆုံဆွေးနွေးပါတယ်။ဒီတိုင်းမှာနောက်ပိုင်းဂျပန်နိုင်ငံမှာကျင်းပမဲ့စက်မှုထိပ်သီးနိုင်ငံ20 G20 အစည်းအဝေးတွင်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံဖို့ဝန်ကြီးချုပ်မိုဒီကအဆိုပြုထားတာမှာအဲ့ဒီမတိုင်ခင်ဝန်ကြီးပွန်ပေယိုကတွေ့ဆုံဆွေးနွေးတာပါ။ G20 အစည်းအဝေးတွင်မှာတော့သွင်းကုန်ကွန်စီချတဲ့ကိစ္စကအဓိကဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်ပါတယ်။ကွန်မြူနစ်တရုတ်နိုင်ငံကလွှမ်းမိုးထားတဲ့ဒေသမှာတရုတ်ကိုတံပြန်ဖို့ကြိုးစားနေရတဲ့အမေရိကန်တို့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံဟာအစဉ်အလာအဖြစ်မာမေးနိုင်ငံတစ်ခုဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်ရဲ့အမေရိကန်ပထမဆိုတဲ့မူဝါဒနဲ့သွင်းကုန်ခွင့်တွေခက်လွယ်လွယ်စီကြတာတွေကြောင့်တနိုင်ငံများဆက်ဆံရေးကတိတ်ကြီးအဆင်မပြေလှပါဘူး။အိန္ဒိယကတင်ပို့နေတဲ့တန်မဏိနဲ့အလူမီနီယံကုန်တွေပေါ်အခွန်ပိုချတာကိုအမေရိကန်နဲ့အိန္ဒိယကြားကုန်သွယ်ရေးမှာအမေရိကန်ဘက်ကလုံငွေပြနေတာကိုရှော့ချဖို့ကြိုးစားတဲ့အနေနဲ့ပြီးခဲ့တဲ့နှစ်ကကင်းလွတ်ခွင့်မပေးတော့ပါဘူး။တရားဝင်ကိန်းဂဏန်းတွေအရအမေရိကန်ဘက်မှကုန်သွယ်ရေးလုံငွေဟာ2018ခုနှစ်ကဒေါ်လာ24ဘီလီယံရှိပါတယ်။
ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းကပြည်နယ်ရဲဌာနချုပ်တခုကိုအသေးခံဗုံးခွဲသမား၃ဦးတိကနေဗုဒ္ဓနေမှာဝင်တိုက်ခဲ့တာကြောင့်လုံခြုံရေးအရာရှိ2ဦးနဲ့အကြမ်းဖက်သမားတွေတိတ်ဆုံသွားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဘလူးချက်စတန်ပြည်နယ်ကလော်လာလီအရက်မှာဖြစ်သွားတဲ့ဒီတိုက်ခိုက်မှုမှာရဲအရာရှိ2ဦးလည်းထိခိုက်ဒဏ်ရာရသွားပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့စခန်းထဲကိုအကြမ်းဖက်သမားတွေဝင်လို့ရအောင်လို့ရဲဌာနချုပ်အဝင်မှာပဲတိတ်ခံဗုံးခွဲသမား2ဦးကဗုံးခွဲတိုက်ခိုက်ခဲ့တယ်လို့နာမည်မဖော်လို့တဲ့ဒေသခံရဲအရာရှိ2ဦးက VOA ကိုပြောပါတယ်။စခန်းထဲမှာရှိတဲ့လုံခြုံရေးတပ်ဖွဲ့တွေကဘုံခွဲသမားတဦးကိုပြစ်ဒဏ်နိုင်ခဲ့ပေမဲ့ကျန်တဦးကတော့သူ့ကိုယ်သူအသေးခံဘုံခွဲတိုက်ခိုက်သွားခဲ့တယ်လို့နာမည်မဖော်လို့တဲ့အဲ့ဒီရဲအရာရှိကပဲရှင်းပြပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လက်ချက်ဖြစ်တာလီဘန်တပ်ဖွဲ့ကသတင်းထောက်တွေကိုပြောဆိုထားပေမဲ့အသေးစိတ်အချက်လက်တွေတော့မပြောပါဘူး။တဘာဝတယန်ဇာတာပေါ်ကျွားတဲ့ဘလူးချစ်စတန်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေနဲ့အရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေအများကြီးလို့ဖြစ်ပွားနေတာဖြစ်ပါတယ်။
e-secret တွေဟာလူရဲ့ကျန်းမာရေးပေါ်ဘယ်လိုတယောက်မှုရှိတယ်ဆိုတာဘိုးဘီရှင်းရှင်းလင်းလင်းသိရတဲ့အထိမရောရဘူးလို့အမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့မှာပိတ်ပင်လိုက်တာကြောင့်အမေရိကန်မှာ e-secret ကိုပိတ်တဲ့ပထမဆုံးမြို့ဖြစ်လာပါတယ်။ကျန်းမာရေးဆိုင်ရာ Federal အစိုးရတာဝန်ရှိသူတွေက e-secret နဲ့ပတ်သက်ပြီးအတည်ပြုချက်ထွက်လာတဲ့အထိမရောဘူးပိတ်ပင်တဲ့ဆုံးဖြတ်ချက်ကိုဆန်ဖရန်စစ္စကိုဥပဒေပြုကော်မတီကအင်္ဂါနေ့မှာတင်ငင်ညွတ်တဲ့အတည်ပြုလိုက်တာပါ။လူငယ်တွေကြားမှာ e-secret တောက်တာပိုများလာတာကနေအများပြည်သူကျန်းမာရေးဆိုင်ရာသိတာထင်ရှားတဲ့အကျိုးဆက်တွေဖြစ်လာတာကြောင့်အခုလိုပိတ်ပင်ဖို့လိုအပ်တယ်လို့ထောက်ခံသူတွေကပြောပါတယ်။ဒါပေမဲ့လည်းကန့်ကွက်သူတွေကတော့တမယိုးကြဆေးလေးမဟုတ်တဲ့တခြားရွေးချယ်စရာတစ်ခုခုကိုပြောင်းပြီးတောက်ဖို့ကြိုးစားတဲ့လူကြီးတွေအတွက်ဒီလိုပိတ်ပင်လိုက်တာကြောင့်ပိုပြီးအခက်တွေ့သွားစေလိမ့်မယ်လို့ပြောကြပါတယ်ခင်ဗျာ
။ဘောက်တခုနေ့ညနေပိုင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိနေနန်းလောင်တို့ပြောပြခဲ့တာပါအခုတော့သတင်းဆောင်မတွေကိုထုတ်လင်းပေးခြင်းပါတယ်ရခိုင်ပြည်နယ်မှာမြမတက်မလို့နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AE တို့အကြားတိုက်ပွဲတွေဒီကနေ့အထိဆက်ပြီးတော့ဖြစ်ပွားနေရမှာနှစ်ဖက်အကြမ်းဆုံးနေရှိသလိုအရက်သားတွေထိခိုက်မှုရှိတယ်လို့လည်းဒေသခံတွေကပြောပါတယ်မြောက်ဦးနယ်ပုံနေကျွန်းမြို့နယ်တွေမှာဒီရက်ပိုင်းတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေလည်းတင်းရှောင်ခဲ့ကြရပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VUE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွင်မဟာမုနိဖျားရှိဘက်မှာဒီမနက်စောပိုင်းကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီနေ့မှာကြောက်တုံမြို့နယ်မှာမုန်းမိပြားရဲ့ဒီအရှိတ်တဲ့ပေါ့နော်အဲ့ဒီအုပ်ချုပ်တောင်းသားမှာဒီမနက်အာယုံတဲ့ပေါ့အဲ့မှာ6:20မိနစ်ကနေပြီးတော့6:20မိနစ်ထိဒီမြန်မာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ရဲ့ဒီအထူးတိုက်ခိုက်ရေးတပ်ခွဲတွေကနေပြီးတော့အဲ့မှာဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာရှိတယ်အဲ့ဒီမှာတော့ဒီရန်သူဘက်ကနေပြီးတော့ဒီခြိခိုက်ကြဆုံးမှုကတော့20ကျော်ရှိတာပေါ့နောက်ပြီးတော့ဒဏ်ရာရတာလည်းဒီလိုအများကြီးရှိတယ်လို့သိရတယ်ဗ
ျဒီတိုက်ပွဲဖြစ်စဉ်တွင်တာယာကုန်းကျေးရွာရသတူကြီးထိမှန်သွားတယ်လို့ဒေသခံရွာသားတူကပြောပါတယ်
အဲ့လည်းနာဒီမင်းကဖြစ်တာပါ။ဘိုက်ပွဲကတော့ပြင်းတော့ပြင်းနေပါလေ။ရောက်ကြည့်လို့ပါလေ။ဘိုက်ပြန်ကြပါလေ။ကျွန်တော်တို့ကသမိုင်းလောက်တော့ဝင်ပါပါ။ဒါတော့ကျားရတယ်ဒီကိစ္စကရတယ်လို့တော့ပြောပါလေ။ဒါတူတချို့ရောတော့ဟိုမင်းသေးရကိုတွောရင်တွောမှာပါ။
တာယာဘုံကြည့်ရတာဥဝင်းမောင်ဟာကျွဲချောင်းရင်ပေါင်ရင်မှာလက်လက်ကြီးထိမှန်တယ်လို့အဆိုပါရွာသားကပြောပါရယ်။မနေ့ကလည်းပုံတိကျုံမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရယ်။
မနေ့ကနေပြီးတော့ဒီပုံသားကျောင်းမျိုးနဲ့ဒီပန်းလာပြားသားမှလည်းပဲဟိုမှာစစ်တပ်ရဲ့စစ်ကြောင်းတို့ကကျွန်တော်တို့ဘက်ကနေပြီးတော့ဂျာချတိုက်ခိုက်ခဲ့တာရှိတယ်။ဟိုမိမိ7:50မိနစ်ပါပဲ။ဒါနဲ့ဘက်ကတော့ထိခိုက်ကြဆုံးမှုကတော့9ရာရှိတာပေါ့
။မနေ့ကနေ့ဒီကနေ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကကြဆုံးမှုတွေများပြားတယ်လို့အေဘက်ကပြောဆိုပြီးမှတိကျတိမပြုတ်နိုင်သေးပါဘူး။သမရသတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စွန်မင်းထွန်းကတော့ဒီကနေ့ကြောက်တော်မြို့နယ်နဲ့မနေ့ကပုံညွှန်းမြို့နယ်တိုက်ပွဲချင်းတွေကိုမသိရှိသေးကြောင်းပြောဆိုခဲ့တယ်လို့မနေ့ကမြောက်ဦးမြို့နယ်တွင်နှစ်ဖက်တိုက်မှုဖြစ်ပွားခဲ့ကြောင်းပြောဆိုပါတယ်။
တော်မကြောက်ဘူးမနေ့ကတော့ဒီလိုမြောက်ဦးအစီအပြားမှာဖြစ်ပြနေဖြစ်ကြတယ်ခါတော့ရှိတယ်။မြောက်ဦးကတော့တော်တော်ဝေးသေးတယ်ဗျ။အဲဒီအောင်ကုန်းတစ်ခုမှဖြစ်ခဲ့တာရှိတယ်။နေချင်းပိုင်းတော့ဖြစ်ပြမှုဖြစ်တာပေါ့။ကျွန်တော်တို့ကလည်းအထူးကနေအနေနဲ့ရှိရဲအကုန်ပြီးတော့မရှိဘူး။အောက်ဘက်ကတော့လက်လက်ခဲရန်တစ်ချို့ရလိုက်တယ်။ဒီနေ့တော့ကျွန်တော်မသိရဘူးဗျ။မနေ့ကပုံနဲ့ကျွန်းဘက်မှာမကြောက်ပါဘူးဗျ
။ဖလားတို့မနေ့ကပုံနဲ့ကျွန်းမြို့နယ်စင်တီရွာဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရွာသားတွေရွာကနေသိမ်းရှောင်နေရတယ်လို့စင်တီကြောင်းလှိုက်စရာတော့ကအခုလိုမိတ်ပါတယ
်။ရောက်ဒီနေ့ဘောဖေးရတော့လည်းလည်းပဲရတယ်။ဒီနေ့တော့ဖြစ်ကြတော့မဟုတ်ဖြစ်တဲ့နေရာကတော့တောင်တောင်ကျင်းမှာဖြစ်တယ်။ရွာကလူတွေကတော့ဖက်ဖက်ပြောကြတယ်။ပုံလုံးကတော့ပါပဲ။တရွာလုံးတော့ပါ
မနေ့ကဖြစ်တဲ့တိုက်ပွဲကြောင့်စင်တီကြီးရွာသားတွေဟာပို့ရှိပြင်ပေါက်တော့ပြင်ကြီးရွာဘက်ကိုထွက်ပြေးသိမ်းရှောင်နေရတယ်လို့ဆရာတော်ကမိန့်ပါတယ်
ส่วนล่างในสัตว์เลี้ยงนี่ก็เลยปนุจิโอมิโอเนี่ยเป็นไงอย่างต่างๆมาชีเดทงบูเจียวดารูไม่เนื้อมีโลตันยาเปียนสวาญาชิเคเรโลเดรักขันยาดารูก็เปียววันเลยแล้วไม่ต้องชีเดทงบูมาเลยโยยานามาละท้องฟ้าเลยชีวิตเชลล์วิเลยดิเงี้ยดิเข็นชีเดทุกยานามาอย่างเลือดทวีโรชินายชินาดูน่าตัวอะไรด่าบอมเมนันตัวละบ่ทงบูยาราอุทุมมาฮะยานะสมัยเราควาวิมาชีเดทันยิงเข็งกุตัวยามา มันนี่มีปากเวรวาลูชิราลพเพียรูนิบาพีบีและชิมาสิตรีสยองกุปสังทายาวาเลยที่มันกุเปรพวกกับทางนารามติชิบุลูอสุบายวาระกับเปียววาเลยยามาสิตาเนี่ยเอเยขันเล่นนักการพวกสิยปฏิปกาพิเศษด้วยมันที่เตโซลุสชาวุลาวชิบีตันยายาชิดูลิซันุลาวชินิเดลูยขันตันยินดามยูเลมีอาสิยงานิสิยงกายุทาวาเลย และชีวิตการเงินเนี่ยมีความดีด้วยมั้ยยามาสิตาเนี่ยอีรู้จักไต้หวันเป็นนั่นสักพี่บ้านนี่ใช่คิดดูยังคันจีเนี่ยชิมยูเนี่ยเนี่ยชิมยูเนี่ยเป็นเรื่องมีเนี่ยเป็นมาปีกเรียกเรื่องงานอินเทอร์เน็ตสะดวกยี่หลังพิจารณาทวีสั่งเลือกทุกสิ่งสิ่งว่าไม่ใช่เนี่ยจ้าไต้หวันเป็นพี่บ้านเราไม่ยี่เล็กขนาดดูสิ่งนี้เดี๋ยวเลยยังคันเล่นกันอีเพื่อการเดี๋ยวสุดแค่วาระขมิ้น
นั่นก็เป็นเรื่องปีบูทาราบาเช่นอคุณเรียนในวิดีโอไดอาร์ทูเรียนซีซิงโอวิวเอเอออินเทอร์เน็ตเว็บไซต์ลิซาเพอร์มิสดอทวิวเอนิวส์ดอทคอมนั่นนี่เลยน่าเสียหน่อยไหมอคุณสั่งเลยไปย้อนน่าเสียเมื่อเดือนหลังมารอที่กันเจ้าเด็กบีบีสัญญาไม่ใช่ว่าใจเพียรีนี่มาฉันพี่เนี่ยชีวันทูดีตาลีมามุ่ยสิว่ามิวส์ส่งกิโลต์ทั้งจอกาลาจัมโบจังวิตันบ่าวต์ต้าวน์ทั้งจอกมิชูพิเศษเก็บไว้
ไม่ล่าลุลุติมีอะไรทุกเดือนลีมามุ่ยสิว่าใจเพียรีกูทั้งกูอากูเส้นนักคุณนี่เครียดกับสับยอสเขาเนี่ยเขมิเมอากูเชิงที่เป็นบ้ากับกูนี่ไม่อยากชี้แจงจาวินชีดูกับเปียวไปเลยที่เรื่องวิวเอ็มมาบ้างแต่เดือนเดียวกูมุ่งส่งกับไม่ล่ามีวันนี้เรื่องปีบูทาร์ไปเลยเช่นโอเคที่กันนี้เจ้าเด็กพีบีไซน์มุ่ยสิว่ารวยตัวมุ่งเนี่ยเดี๋ยวมองเห็นช่วงเวลามุ่ยใจเพียรีนี่กูในงานเด็กการเนี่ยมีมาปีกันอยู่จีบมาเชื่อป่ะจ๊ะลูกท ုဖြစ်စည်းတဲ့ပမာဏကိုအထူးတည်တာလီတရားရေးကော်မတီဌာနကြီးမှဦးကျေကောင်ကအခုလိုပြောပါတယ
်။ဒီနေ့ကျွန်တော်တို့မီးရှို့ဖြစ်စည်းတဲ့အဲ့ဒီမွေးစဝါဟာဒီဒီလိုကလားဟာတထောင်လောက်ရှိတယ်။မွေးစဝါတွေအမျိုးအစားချတော့ကျွာစစ်ပြားပေါ့။အဲ့ဒါ620ခုဒရမနိကီလိုဂရမ်ရှိပါတယ်။နော်ဘင်းဖြူက158နဲ့တရမ5ကီလိုဂရမ်ဘင်းမဲက10ကီလိုဂရမ်ရှိတယ်နော်ခါခူးပေါ့ခါခူးအဲ့ဒါက4တရမ3ကီလိုဂရမ်ခရီးတဲ့200ကီလိုဂရမ်အာလုံးပေါင်းကဟာ1000ကီလိုဂရမ်ပေါ့ကန်လတန်ဖူအဖြစ်တော့ကြက်အဲ့ဒါတန်ပေါင်း1000နဲ့1060ရှိတယ်ဒီနေ့အဲ့ဒါဟိုမီးရှို့အဲ့ဒါဖြစ်စီလိုက်တဲ့အဲ့ဒီမွေးစွားက
ဒီကနေ့မီးရှို့ဖြစ်စီတဲ့မွေးရစီတွေဟာ2019ခုနှစ်ကလေးကဖန်စီခဲ့တာဖြစ်ပြီးတရုတ်အာဏာပိုင်တွေနဲ့ပူးပေါင်းဖန်စီခဲ့တာတွေကိုညွန်ပေးတဲ့နှစ်ကဖြစ်စီခဲ့တယ်လို့ပြောပါတယ် MNDA ခေါ်မိုင်းလာအဖွဲ့ဟာ1989ခုနှစ်ကအစိုးရနဲ့အပြစ်ကတ်ရစဲပြီး1992ခုနှစ်မှာမွေးရစီဝါပပျောက်ရေးအတွက်6နှစ်စီမံကိန်းချမှတ်အကောင့်ထည့်ပေါ်ခဲ့တာဖြစ်ပါတယ်ဒီစီမံကိန်းကာလမှာမူ9ရက်နဲ့ဆောင်ရွက်ခဲ့ကြောင်းဦးကျေကောင်ကဆက်ပြောပါတယ
်။ရှင်းလင်းစီမံကိန်းဒီမှာကျွန်တော်တို့ကဒီမူ9ရက်နဲ့ပေါ့မူ9ရက်နဲ့ကျွန်တော်တို့ကရေးဆွဲပြီးမှကျွန်တော်တို့ကအကြောင်းချက်ပေါ်လာခဲ့တယ်။ဘာနာဝဆုံးကကျွန်တော်တို့ကမဆက်ရပေါ့မထုတ်လို့ရမရောင်းဝယ်ရမတည်ဆောင်ရမတုံးဆွေးရအဲ့ဒီမူ9ရက်နဲ့ပေါ်တော့အကြောင်းချက်ပေါ်လာခဲ့တယ်။အဲ့တော့အောင်လေးအောင်မြင်ဖြစ်တယ်ကျွန်တော်တို့ဒီအထုဒေတာလေးကမွေးစဝါစကူထလိုမှုကလုံးဝပဲအဲ့ဒါကမရှိဘူးကျွန်တော်တို့အဲ့ဒါပြောလို့ရတာပေါ့အမှခံလို့ရတာပေါ့
1998ခုနှစ်ဧပြီလမှာမွေးစဝါကင်းမဲ့ဆုံးဖြစ်နိုင်ငံတကာကိုကြေညာနိုင်ခဲ့တယ်လို့1999ခုနှစ်မှာဘင်းစားထိုးသီးနှံစိုက်ပျိုးရေးစီမံကိန်းကိုစတင်ခဲ့ပါတယ်ဘင်းစားထိုးသီးနှံအဖြစ်ရာဘာလက်ထက်ကြံနဲ့ငှက်ပြော့စတာတွေကိုစိုက်ပျိုးခဲ့ပေမဲ့လက်ရှိအချိန်ထိတော့ပြင်ပကအကူအညီပေးတာမရှိကြောင်းလည်းပြောပါတယ်
ဘယ်ကစားထူတဲ့ဒီအကူအညီကကျွန်တော်တို့ကမရဘူးဗျအကူအညီကမရဘူးဒါမဲ့ကျွန်တော်တို့ဒီအထုဒေတာလေးပေါ့နော်စာကြည့်စမ်းလေးကျွန်တော်တို့ကျွန်တော်တို့ဒီညစီကော်မတီပေါ့နော်ဒီအဲကဆုံးဖြတ်ပြီးတော့ဒီအစားထူအနေနဲ့ဗီဒူလူထုအဲ့ဒါစီယုံရမယ်လုံးဆော်ရမယ်ဆိုတဲ့အဲ့ဒီမူလကျွန်တော်တို့ကစက်ခတ်ကြတာပဲဘယ်နိုင်ငံတကာအကူအညီမှရတယ်ဆိုတာကဒါမရှိဘူး
မွေးရစီဝဆိုက်ပြိုးထုတ်လို့ရောင်းဝယ်သုံးဆွဲသူတွေကိုတော့ဥပဒေရေးဆွဲပြီးရေးယူရာတွေရှိနေပြီးအမြင့်ဆုံးဒေသနဲ့ထောင်ဒဏ်တစ်သက်ချမှတ်တာတွေရှိကြောင်းပြောပါတယ်ဒီကနေ့မိုင်းလာမြို့မှာကျင်းပတဲ့မွေးရစီဝတိုက်ဖြည့်ရေးနေ့အခမ်းအနားကိုမိုင်းလာဒေသကခေါင်းဆောင်တွေအစိုးရရဲ့20ဒေသနဲ့တိုင်းရင်းသားလူမျိုးများဖွံ့ဖြိုးတိုးတက်ရေးနတ်တလာကတာဝန်ရှိသူတွေကျောင်းနိုင်ငံကကိုယ
ကျစ်တာထုတ်လုပ်မှုရေရှည်တိုးတက်ဖွံ့ဖြိုးကောင်းမွန်ဖို့နဲ့လျှက်စစ်မရသေးတဲ့ဒေသတွေမှာလျှက်စစ်မီးရစေဖို့လာမယ့်ဇူလိုင်လ၁ရက်နေ့ကနေစတင်ပြီးလျှက်စစ်တရားကတွေတိုးကောင်းမယ်လို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကကြေညာပါတယ်လျှက်စစ်မီးပုံမှန်အောင်မပေးနိုင်သေးတဲ့အချိန်ဒီမှာအခုလိုလျှက်စစ်တရားကတွေတိုးကောက်တာဟာဒီလျှက်စစ်မီးပုံမှန်ရလာဖို့ဘလောက်အထောက်အကူဖြစ်လာစေနိုင်မှာပါလဲအခုလိုမီတာကတွေတိုးကောင်းမဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရောလူလူကိုကြိုတင်အပြီးပေးသဘောထားရယူတာမျိုးတွေရှိခဲ့ပါလားဇွန်လ29ရက်စနေနေ့ညတည်းရဲ့လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမိမယ့်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတည်းရဲ့လေးလံအစီအစဉ်ကကြိုဆိုပါရစေခင်ဗျာ
VOA Daily Line စီစဉ်ကိုပတ်စဉ်အင်္ဂါနေ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညတရားရည်လိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းတော်တပုတ်ကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံမှာ AH1N1 PDM09 အမျိုးအစားတကွေးရောဂါကြောင့်လူ6ဦးအထိသေဆုံးခဲ့ပြီးရောဂါကူးစက်ခံရသူ35ယောက်ထက်မနည်းရှိနေတဲ့အတွက်ကာကွယ်ရေးနဲ့ကုသမှုပေးဖို့ကြိုးစားနေကြောင်းတာဝန်ရှိသူတွေကပြောပါရယ်။အထူးသဖြင့်ကျန်းမာရေးမကောင်းတဲ့ရောဂါအခမ်းရှိသူတွေအတွက်အန္တရာယ်ရှိတာကြောင့်ကြိုတင်ကာကွယ်နိုင်အောင်ပြင်ဆင်နေတာလို့လည်းဆိုပါရယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မိခါကပြောပြပေးပါမယ်ရှင်။
ကျမ၏ဝန်ကြီးဌာနဘက်ကထုတ်ပြန်ချက်အရဒီကနေ့ညနေ 9:00 ထိဒီယောဂါနဲ့တည်ဆုံသူဥယျာဉ်6ဦးရှိနေကြတာပါယောဂါကူးစက်သူအရေးအတွက်နဲ့ပတ်သက်လို့ပြည်သူ့ကျမ၏ဦးစီးဌာနအသိပညာမြင့်တင်ရေးဦးစီးဌာနကညွှန်ကြားရေးမှူးဒေါက်တာဒေါ်ဖြူဖြူအေးက VOA ကိုခုလိုပြောပြပါဗျာတည
်ဆုံတဲ့လူက6ဦးဖြစ်ပါတယ်6ဦးဖြစ်သွားတာမှာဟုတ်တယ်အမျိုးသမီး2ဦးကလေး2ဦးအမျိုးသမီးကသူကကွန်ဂျက်စီကာဒီဖြေရလို့ခေါ်တယ်နှလုံးရောဂါပေါ့နော်ဖြေရဖြစ်တဲ့အားတစ်ခုရှိနေတယ်ဆက်လက်ပိုင်းမှာပဲနောက်တစ်ခါကလေးလေးကကျတော့မူးရပါနှလုံးရောဂါပဲကိုယ်ရှိသေးတဲ့လူပုံများလာတယ်ရှိသေးတဲ့လူကအခုဆိုရင်တနည်းအားဖြင့်နေစီက189ယောက်ရှိလာတယ်တနိုင်ငံလုံးတနိုင်ငံလုံးနော်အေး189ယောက်ရှိတယ်အဲ့ထဲမှာ positive ဖြေရ35ယောက်ပဲ
သိဆုံးသူတွေယောဂပိုးရှိသူတွေရဲ့အတိုင်းဝိုင်းပတ်ဝန်းကျင်တွေကိုလည်းကျမကြီးဦးစီးဌာနကစောင့်ကြည့်နေပြီးကြိုတင်ကာကွယ်မှုတွေလုပ်နေတယ်လို့ကျမကြီးတာဝန်ခံတွေကဆိုပါတယ် AH1N1 PDM09 ယောဂပိုးတွေ့ရှိထားသူလူနာတွေလည်းထပ်တိုးနေတာကြောင့်ကြိုတင်ကာကွယ်မှုတွေနဲ့ကျမကြီးဆိုင်ရာအသိပညာပေးမှုတွေကိုမြင့်တင်လှုံ့ဆော်သွားဖို့စီစဉ်ထားတယ်လို့ဒေါက်တာဒေါ်ဖြူဖြူအေးကပြောပါတယ်
ကာကွယ်ရေးပိုင်းတော့ပို့ပြီးတော့တိုးလုံးနေတာပေါ့နော်အခုဆိုလို့ရှိရင်ဒီပြည်နယ်နဲ့ကာကွယ်ရေးဦးစီးပေးရနေတဲ့ဆက်ဒီကဆိုင်ရာမီဒီယာတွေနဲ့ဆက်သွယ်ပြီးတော့အောင်ရဲ့ပို့လို့ရင်း IT material တွေအရာတွေကိုပို့ပြီးပေါ့နော်ပြီးတော့ပြည်ချင်းမီဒီမနိုင်ငံချက်ချင်းမီအပြင်ရနေပြီးတော့သူတို့ကလည်း activity တွေနဲ့ဆက်ရှာနေဆိုပြီးတော့သူတို့ကိုလည်းပေးထားတာရှိပါတယ်သူကလည်းဆက်ပြီးတော့ပို့စီလုံးနေပြီနောက်တစ်ခုကတော့မြန်မာနိုင်ငံဆောင်ဝင်ပင်မနက်ရောင်တည်းကလည်းအဲဒီ GP တွေမှာစီစဉ်ရပြီးလုပ်ငန်းတွေဆက်ပြီးဆောင်ရွက်ဖို့နောက်ပြီးတော့ GP ကနေပြီးတော့ဒီအများရှိတဲ့လူနာတွေကိုအုပ်ချုပ်ပေးဖို့လို့အတွက်တက်ခွဲရအောင်ပို့ပြီးလို့အဲဒီလေးကိုဒီလိုအခုစစ်ဆေးရောဂါဌာနဝင်နဲ့မြန်မာနိုင်ငံဆောင်ဝင်တွေနဲ့တွားပြီးတော့အကျိုးမြင့်ပြီးပြီးတော့အားအောင်ဆက်ပြီးပို့ပြီးလုပ်ဆောင်ပေးတာဆက်ဝင်ပါနော်အဲဒါတော့ဒီတဲ့ကုသရေးပိုင်းရောအားဝေးရေးပိုင်းရောပို့လို့ဆောင်ရွက်မှုလို့
ဒီယောဂါပို့ကိုစကိုင်းတိုင်းရှမ်းပြည်နယ်မြောက်ပိုင်းနေပြည်တော်နဲ့ရန်ကုန်တိုင်းတွေမှာတွေ့ရှိထားရပြီးရန်ကုန်တိုင်းမှာတော့အဖြစ်များနေတယ်လို့ကျန်းမာရေးဦးစီးဌာနကအတည်ပြုထားပါတယ်။အခုလိုရာသီမျိုးမှာ เอ็มีตัวกุยพิลิชิราจ้าตรีธานีทั้งหมดเป็นกูว่านี่ทั้งหมดกังบุสุยลุงยาชิเรนียาก็มาตัวลาเวอแต่ในสองช่างเจ้าเนี่ยแต่ชูแรงจังหวะนี่จะเส้นกูเรดียอกาจ้าช่างโซน่าเชียงยอกาปูมาเปลี่ยนบัวอ๋อเพราะฉะนั้นเขาเนี่ยก็เอาคันไปทับว่า และกูไม่จำไม่จำสิจอบุเลยที่ไปทำอะไรและสิอาเพนอจะมาอยู่ที่ธนาคารแต่ในงานลงตั้งแต่เนี่ยที่เจ้ากุยยอกาคุ้มสมุกากวยปีนี้เป็นลงงานนี่ก็ลูกสาวนี่บ้าเลยลูลูจึงคุ้มสติยอกาพี่เด็กเนี่ยจะเอาเงินทุกทีทุกทีเลยจะมาอยู่ที่ธนาคารไปกับเจ้าสาวทำอะไรที่ยอกาบอกกากวยสิทุ่มให้ตัวเองนี่เนี่ยยินดีเสียเงินนี่เนี่ยแต่เป็นปีมาจะทุบกูเลยจะมาอยู่ที่ธนาคารไปกับใจจนทำอะไรจะมา อุจิธนาการ์ปิดูลูรุเรนี่เนี่ยยอกันเนี่ยปัตตาบีส่วนที่จีมาพิพูเนี่ยแต่ยังจีดูรีเนี่ยกลิ่นตรงนี้ชอบกับบุคคลชีดูรีจะปูปีตัดที่ทับบุตัดที่ไปทาวารีตัวกุยยอกับชิบวานี่เรื่องตันเดียสีปิดูรีเนี่ยเช่นปิดูเสียงนี่สีอันยังสงกุตามูลายอกขันบุเลปิดูลูรุโกไต่จนทาวารีสิ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ်။Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာဒေါင်းလုဒ်လုပ်နိုင်ပါတယ်။VOA
VOA Burmese app မှာVOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။VOA Burmese app နဲ့ပတ်သက်လို့ပို့ကောင်းအောင်အကြံပြုခြင်းနဲ့ဆိုရင်လည်းBurmese@voanews.comကို အီးမေးလ်ရေးသားပေးပို့နိုင်ပါတယ်။နောက်မနာရီကြမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာလူထုနဲ့ကျန်းမာရေးဦးကျော်စံသားရဲ့မြန်မာရေးတုံးသက်ခြင်းနဲ့အတူသတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။
2016年的时候，如果我们来说，我们那个时候，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边的，从那些节目那边 ဒီနေ့ကျွန်တော်တို့ရဲ့အစားဘရောနိုင်ငံကရွှေပြောင်းဝင်ရောက်သူတာဖာနှူးပြီးခဲ့တဲ့တနင်္လာနေ့ကယနေ့တည်ဆုံသွားတဲ့တပုံကိုမက္ဆီကိုသတင်းစာလာဟိုနာရာကပထမဆုံးဖော်ပြပါတယ်။အဲဒီနောက်မှာတော့အရိတပ်ပုံလူမှုကွန်ရက်တွင်တဲ့သတင်းဌာနတွေမှာအကြံတွင်းဖော်ပြခဲ့တဲ့အတွက်အမေရိကန်မက္ဆီကိုနယ်စပ်မှာခလုံးဝင်းရောက်ဖို့စောင့်ဆိုင်းနေကြတဲ့ရွှေပြောင်းခြေချသူတွေရဲ့အခြေအနေပေါ် ကျောင်းတော်လာမှုဆိုင်ရာတိုင်းနိုင်ရမယ်စီကံတတ်မှတ်ချက်ပထမအဆင့်ကိုလာမယ့်လရွေအတွင်းအပြီးသတ်လှုပ်ဆောင်သွားကြဖို့ညှိနှိုင်းထားပါတယ်။ အစားဒေသမှာနယ်မြေပိုင်ဆိုင်မှုဆိုင်ရာညှင်းပွားနေရဖို့ဖြစ်ရှင်းဖို့ကြိုးစားလာတာစက်ကွန်နှစ်ကြာပြီးတဲ့နောက်သဘောတူညီချက်တစ်ခုရမယ်အခြေအနေကိုရောက်လာတာပါ။ဘယ်နိုင်ငံကဘယ်ကျွန်းကိုပိုင်နေဆိုတဲ့အခြေအနေကိစ္စရပ်တွေအပါအဝင်စီကံတတ်မှတ်ချက်ထဲမှာအဆင်ပြေဖြစ်နေတဲ့ကိစ္စတွေကိုဖြစ်ရှင်းဖို့တရုတ်နဲ့အာဆီယံဖွဲ့ဝင်ဆန္ဒနိုင်ငံကြားလူလောင်းတဲ့ပြောဆိုဆွေးန ဒီနေ့ကျွန်တော်တို့ကပြောပြမှာတော့ဟောင်ကောင်ရဲ့လူလောက်ခွင့်ကိုဖယ်ရှားဖို့လုပ်နေတဲ့ရုပ်နိုင်ငံအပြုအမူကိုလက်မခံကြောင်းအဖွဲ့ဝင်နိုင်ငံတွေဘက်ကပြသဖို့ဟောင်ကောင်မှာဒီကနေ့ခြေတဲ့ဆန္ဒပြသလို့ဖိလစ်ပိုင်မှာလည်းဥရုယာဒီပြောင်းလဲမှုရေးတွေကြောက်လို့ရှားသူတွေဂျပန်တန်ယိုရှိစီတက်ဆန္ဒပြကြပါခင်ဗျာ
တင်ကျင်းရုပ်ကိုကိုကျော်ကျော်တင်ရပြောပြပေးခဲ့တာပါ။ဒီနေ့နေ့စီစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးအတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျက်စတင်ထရိတ်ဖြစ်ပါတယ်။အခုကျမတို့အတန်နှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA နေ့စဉ်TV ဓာတ်ရိုက်လွင့်အစီအစဉ်ကိုကြည့်ရှုနိုင်ပါတယ်ရှင်။ဒီကနေ့ညနေပိုင်းစီစဉ်တွေကိုလှိုင်းတူမီတာ
This program has come to you from the Voice of America, Washington. From Washington.